အာဖဂန်နစ္စတန်နိုင်ငံမှာအောက်ဂုတ်လရုံကတာလီဘန်တွေထိန်းချုပ်လိုက်တဲ့နောက်အိန္ဒိယပါကစ္စတန်နိုင်ငံတွေကိုထွက်ပြေးခိုလုံတဲ့အာဖဂန်နိုင်ငံသားက3သိန်းကျော်ရှိနေပြီးအခုတော့ပါကစ္စတန်အစိုးရကသူတို့ကိုနေရာပြန်ခိုင်းနေပါပြီ။ပါကစ္စတန်နိုင်ငံတွေကိုတရားဝင်နိုင်ငံကူးလက်မှတ်နဲ့လာရောက်သူအာဖဂန်နိုင်ငံသား3သိန်းကျော်လောက်ရှိတယ်လို့ပါကစ္စတန်အာဏာပိုင်တွေကကြေညာပြီးနေမှာပထမဆုံးထုတ်ဖော်ပြောကြားခဲ့တာဖြစ်ပြီးဒီထက်ကခီးသွားမတက်တန်းကုံဆုံးသွားသူတွေလည်းမပြောင်းမဲ့ဆက်နေကြတယ်လို့ဆိုပါတယ်။ကျန်2သိန်းလောက်ကတော့တရားဝင်လာသူတွေဖြစ်ပြီးအခုအာဖဂန်နိုင်ငံမှာတိုက်ပွဲတွေမရှိတော့တဲ့အတွက်ရက်60တွင်ပြန်ခိုင်းထားတယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးဖာဝဒ်ဟူဆိုင်က VOA ကိုပြောပါတယ်။ပါကစ္စတန်ဟာလက်ရှိမှာဒုက္ခသည်ဖြစ်တရားဝင်တက်မှတ်ခံထားရသူတွေနဲ့စီးပွားရေးကြောင့်တရားဝင်ပြောင်းရွှေ့အခြေချသူတွေအပါအဝင်အာဖဂန်နိုင်ငံသား3သန်းလောက်ကိုလက်ခံထားရတာဖြစ်ပြီးအခုနောက်ထပ်ရက်လာသူတွေကြောင့်မခိုင်မာတဲ့ပါကစ္စတန်စီးပွားရေးခံနိုင်ရင်ရှိတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။အာဖဂန်မှာအောက်တိုဘာ15ရက်တာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်မှာပါကစ္စတန်ကမိုင်မောင်း1600ကျော်ရှည်လာတဲ့အာဖဂန်ပါကစ္စတန်နှစ်နိုင်ငံနယ်စပ်တစ်လျှောက်ဒုက္ခသည်တွေဝန်းမလောင်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာလည်းဖြစ်ပါတယ်။